ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ဖော့ဖရမြို့နယ်ထဲမှာဧပြီလ5ရက်နေ့ကမြန်မာ18ဦးကိုလူမောင်ခိုတဲဆောင်လာတဲ့ကားတစ်စီးတိမ်းမောက်မှုဖြစ်ပါတယ်။မြန်မာ18ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေကိုတော့မဲဆောက်ဆေးရုံကြီးနဲ့ဖော့ဖရဆေးရုံကြီးတွေမှာကုသပေးနေပါတယ်။ဒီအကြောင်းပြေဆုံး VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ဖော့ဖရမြို့နယ်ထဲကဆိုင်းဘူးဗန်းဆန်ရောက်တွေ့လန်းဗန်းဝေးနှုတ်လူရွာနီးလူမောင်ခိုသမားတွေခေါ်လာတဲ့ကားတိတ်မောက်ခဲ့ပါတယ်။ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာ18ဦးကားပေါ်မှာပါလာတဲ့အတွက်10ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီနေ့ဧပြီလ5ရက်နေ့နံနက်ပိုင်းမှာတက်ပြည်နယ်မဲဆောင်မြို့တောင်မဲမှာရှိတဲ့ပုဂ္ဂရမြို့နယ်မှာတရားမဝင်မြန်မာ18ဦးတင်ဆောင်လာတဲ့ကားလမ်းချော်ပြီးတော့တိတ်မောက်သွားတာပဲ။တိတ်မောက်သွားတာအမတရားမဝင်မြန်မာ18ဦးပါပြီးတော့ရှင်းဦးတန်ရတန်ရပြီးရှင်းဦးတဲ့မှာတူဦးကတန်ရပြင်ခံတဲ့အတွက်မဲဆောက်မှုအထူးကြီးကြောရုံစီဦးပို့ဆောင်တာအခြားတန်ရ9ဦးတော့ဖုတ်ဖရမြို့နယ်စီဦးမှာလည်းပို့တာ
တရားမဝင်မြန်မာတွေတည်ဆောင်လာတဲ့ကားတွေတိတ်မမှုတွေကမကြာခဏဖြစ်နေတာပါတချို့ကတော့စစ်စေးဂိတ်တွေကိုရှောင်ခွေးမောင်းရတာတွေကနေကားတိတ်မမှုတွေဖြစ်ခဲ့ပါတယ်ဇန်နဝါရီလထဲမှာတော့ကချနာပူလီခရိုင်ဆိုင်ရွတ်မြို့နယ်ကနေထောင်ဖာဖုံကိုသွားတဲ့ကားတစ်စီးရင်တိုက်မှုဖြစ်ပြီးမတော်တဆတိမ်းမောက်တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ၄ဦးသေဆုံးခဲ့ပြီး9ဦးလောက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။မလာထဲမှာတော့ပရာချုခီရီကန်ပြည်နယ်ထဲမှာကားတိုက်မှုဖြစ်ပြီး6ဦးသေဆုံးခဲ့ပါတယ်။ချုံဖော်ပြည်နယ်ထဲမှာတော့မြန်မာ35ဦးလိုက်ပါလာတဲ့ကားရဲစစ်ဆေးမှုကိုမခံဘဲထွက်ပြေးတာကြောင့်ကားတိမ်းမောက်မှုဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာတွေကားမောက်သေဆုံးတာတွေဒဏ်ရာရမှုတွေကဒီလပိုင်းတွေအတွင်းလစဉ်နီးပါးဖြစ်နေပါတယ်။ထိုင်းမြန်မာနယ်စပ်တွေကလည်းတရားမဝင်ရောက်လာတဲ့မြန်မာတွေကိုလည်းထိုင်းနိုင်ငံဘက်မှာအခုရက်ပိုင်းဇက်တိုက်ဖမ်းမိနေပါတယ်။ဧပြီလ4ရက်နေ့ကဖမ်းမိသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးတွေတောင်ပါဝင်နေပါတယ်။အခု5ရက်အတွင်းဖမ်းမိတဲ့မြန်မာနိုင်ငံသား260ကျော်ရှိသွားပြီဖြစ်ကြောင်းဦးမိုးကျိုးကဆက်ပြောပြပါတယ်
။ဧပြီလ4ရက်နေ့ကချင်းလိုက်ကြီးနဲ့မဲဆိုင်မြို့မှာတရားမဝင်မြန်မာ60ပြီးတော့ကလေး10ယောက်51ယောက်အခါအခု2020ဧပြီလထဲမှာတရားမဝင်မြန်မာ250နဲ့တက်ရောက်နဲ့ကလေး17ယောက်ဒီ5ရက်တွင်းမှာဒီပလာတရရဲ့နေရာဒီ5ရက်နေ့ရှိအားလုံးပေါင်း262ယောက
်အထောက်ထားမဲ့မြန်မာတွေကတော့ထိုင်းမြန်မာနယ်စပ်တွေကနေနေပြင်ဝင်ရောက်လာနေပြီး2021ခုနှစ်တစ်နှစ်လုံးအတိုင်းတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေ့ပြောင်းလို့သမားအရေးအတွက်6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းစုပေါင်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်။